COVID-19 ကူးစက်မှုဆက်လက်တက်နေတာဟာကာကွယ်ဆေးကိုမညီမမျှဖြန့်ဝေနေရတာကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲကပြောပါတယ်။အာဖရိကပြည်သူ့ကျန်းမာရေးနိုင်ငံတကာပထမညီလာခံမှာအခုလိုပြောကြားခဲ့တာပါ။ကာဘိကတတိယနှစ်ထဲရောက်လာခဲ့ပြီးမဲ့သေဆုံးနေတာက30ကျော်လာပါတယ်။လူရေ9သန်းသေဆုံးခဲ့ကြပြီးပါပြီ။ဒါကလည်းတရားဝင်အကြောင်းကြားတဲ့စီးရင်သာဖြစ်ပါသေးတယ်လို့ WHO ရဲ့ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ်။ကာကွယ်ဆေးကတမျိုးလည်းမဟုတ်ဘဲအမျိုးမျိုးထုတ်နိုင်ခဲ့တာကသိပ္ပံပညာရဲ့အောင်ပွဲဖြစ်ပေမဲ့ကာကွယ်ဆေးကိုမညီမမျှဖြန့်ဝေနေရတာကတော့လူသားမျိုးနွယ်တစ်ခုလုံးရဲ့ကြဆုံးမှုဖြစ်ပါတယ်လို့သူကဆိုပါတယ်။တကမ္ဘာလုံးမှာကာကွယ်ဆေးအလုံးပေါင်းတန်း 8,500 ကျော်ထုတ်ပြီးပါပြီ။တမိုင်းမှာအကြီးမားဆုံးကာကွယ်ဆေးထုတ်လှုပ်ရှားမှုဖြစ်ခဲ့ပေမဲ့အာဖရိကလူဦးရေရဲ့ 800 ခန့်နှုန်းကပဲကာကွယ်ဆေးကိုအပြည့်ရရှိနိုင်ကြပါတယ်လို့ WHO ညွှန်ကြားမှုချုပ်ကပြောပါတယ်။အဲဒီလိုဆေးမထိုးကြရတဲ့အတွက် virus ကပုံပုံပြန့်နှံ့ပြီးမျိုးကွဲတွေပေါ်ပေါက်လာတာပါအဲဒီမျိုးကွဲတွေကိုဘယ်လိုကာကွယ်ရမယ်ဆိုတာမသိသေးတယ်လို့ဘာဖြစ်လာမယ်ဆိုတာကိုလည်းကြိုတင်ခံမှန်းလို့မရသေးပါဘူးလို့သူကပြောသွားပါတယ်ဒါကြောင့် omicron မျိုးကွဲပေါ်ပေါက်လာတာဖြစ်တယ်လို့ဆိုပါတယ်ကာကွယ်ဆေးထိုးလာတနစ်ကျော်လာခဲ့တဲ့အချိန်မှာလွန်ခဲ့တဲ့ဆယ်ပတ်တွင်းကာကွယ်ဆေးမျှဝေနိုင်တာက8-9လမှာစုစုပေါင်းမျှဝေနိုင်တာထက်ပိုများလာခဲ့တဲ့အတွက်အချိန်ကတော့ရရှိလာပြီလို့WHO ညွှန်ကြားမှုချုပ်ကဆိုပါတယ်